ထောင်ဆုံးမိကျင်တာကတော့လူတော်တော်များများကစီးကျင်နေကြပါတယ်အေးအေးဟာရခိုင်တပ်မတော်ဖြစ်တယ်အခု ARS ရဲ့အကြမ်းဖက်သမားတွေနဲ့ဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးရခိုင်တိုင်းရင်းသားတွေကမြန်မာပြည်ကကြံတိုင်းရင်းသားတွေကဒီကိစ္စမှာအကြမ်းဖက်သမားတွေကိုတွန်းလှန်ရမယ်ဆိုပြီးတော့တော်တော်လေးစည်းစည်းလုံးလုံးညီညွတ်ညံ့နဲ့ဝိုင်းပြီးတော့ပြောနေကြတာပေါ့လေအဲ့ဒီခေတ်မှာ AA ရဲ့ရည်ရည်ချက်နဲ့ပတ်သက်ပြီးတော့အမလို့အမရတန်တွေလည်းကြားရပါတယ်ဆိုတော့ AA ရဲ့ဒီကိစ္စပေါ်သဘောထားကိုပြောဆုံးပြောပြအ
ဲ့ဒီအာသာကိစ္စကတကယ်တော့လက်ရှိတိုင်းပြည်ကိုဥဆောင်နေတဲ့ဒီအစိုးရကနေပြီးတော့ဖြေရှင်းရမယ့်ကိစ္စဖြစ်တယ်လို့ကျွန်တော်တို့ကအဲ့လိုပဲမြင်တယ်ယတနာဖြစ်နေတဲ့ဘူတိတော်မောင်တို့ဒေသကလည်းပဲဒီအစိုးရရဲ့ထိန်းချုပ်မှုအောက်မှာအပြည့်အဝရှိတဲ့နေရာဖြစ်တယ်ခေတ်ဆက်ဆက်လည်းပဲအဲ့ဒီယတနာတွေအားလုံးကိုဗမာအစိုးရအဆက်ဆက်ကပဲကံကြေးပေးကြတယ်အခုဖြစ်နေတဲ့ပြဿနာတွေအားလုံးဟာလည်းပဲသူတို့ရဲ့လုံရည်တွေကနောက်ဆက်တွဲဖြစ်ပေါ်လာတဲ့ရလဒ်တွေဖြစ်တယ်ဆိုတော့အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကတော့ဖြည်းဖြည်းထူးထူးမှတ်ချက်တော့တိုက်မသေးလို့ဘူးအစိုးရရဲ့တာဝန်တွေဖြစ်တယ်လို့ကျွန်တော်တို့ကအဲ့လိုမျိုးပဲကျွန်တော်တို့ဟိုပြောလိုပါတယ
်ဟုတ်ကဲ့ KSS ဆက်မှာဖြစ်လာတဲ့ပြဿနာကြောင့်အခုလိုဖြစ်လာရတယ်ဆိုတော့ဘယ်သူမှညှင်းညာမှာမဟုတ်ပါဘူးညှင်းစရာစောရတတ်စရာလည်းမရှိပါဘူးဒါမဲ့လို့အခုလောလောဆယ်ဖြစ်လာတဲ့ပြဿနာကတော်တော်လေးဒေသခံတွေလည်းနစ်နာကြတယ်နိုင်ငံတကာမှာလည်းပဲအတော်ကိုနာမည်ပြတ်ရတယ်ဝေဖန်ချုပ်ချတာခံရတယ်ဆိုတော့လူတွေအမြင်မှာအစိုးရနဲ့မကဘူးလားပြည်သူတွေပါအကုန်လုံးဝိုင်းဝန်းလှုပ်ဆောင်ရမယ့်ကိစ္စလို့မြင်ကြပါတယ်အေအေကအဲ့လိုမျိုးဆောက်လားအေအေမှလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ပါဝင်လှုပ်ဆောင်ဖို့တာဝန်ရှိတယ်လို့မခံယူဘူးခင်ဗျာ
အဲ့ဒါကြောင့်အစိုင်းတွေကလည်းကျွန်တော်တို့ကဒီအစိုးရကိုဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ရခိုင်လူထုတွေရဲ့သဘောထားကိုယူပြီးတော့မှလုံဆောင်ဖို့အတွက်တော့ကျွန်တော်တို့ကဒါတစ်ချောင်းလုံးကျွန်တော်တို့ပြောလာတာရှိတယ်အခုကဒီအစိုးရအဆက်ဆက်ကကျွန်တော်တို့ရခိုင်ပြည်ရဲ့သဘောထားဆန္ဒကိုလေးလီရှုပြီးတော့မှသူတို့ရဲ့အကျိုးစီးပွားပုံမှာပဲအခြေခံပြီးတော့ဆုံးဖြတ်လာတာဖြစ်တဲ့အတွက်ကြောင့်မို့လို့တော့ဒီပြဿနာဟာအခုလိုမျိုးဒီဟိုဒီအဆင့်ထိရောက်လာတာဖြစ်တယ်ဟိုအဲ့ဒါကြောင့်မို့လို့သူတို့ဒီလုံတဲ့ကိစ္စတွေအလုံးကိုတော့ဟိုဗမာအစိုးရကပဲသူကန်တီပြီးတော့ဒါလုံရမယ်လို့မြင်တယ်ကျွန်တော်တို့ကတကယ်ပြောမယ်ဆိုရခိုင်တရဲ့အခြေအနေကဈာထဲမှာနေပြီးတော့မြေစာပုံကျေတဲ့သဘောမျိုးဖြစ်နေတယ်။ဘယ်လိုပြောမလဲဒီဆုံးဖြတ်ပိုင်ခွင့်ရှိတဲ့ဒေနီယာကိုမှရခိုင်တိုင်းရင်းသားတွေကိုတော့ဗမာအစိုးရအဆက်ဆက်ကဟိုနေရာပေးပြီးတော့လှုပ်လာတာဘာမှမရှိဘူး။ဆိုတော့အဲ့ဒါကြောင့်မလို့လည်းပဲဒီအခုဖြစ်နေတဲ့ပြဿနာကဒီဆန့်ဒီရောက်လာတယ်လို့ကျွန်တော်တို့ကအဲ့လိုမျိုးပဲမြင်တယ်။ဆိုတော့အခုကိစ္စမှာကျွန်တော်တို့ကဒီရခိုင်တိုင်းရင်းသားတွေဖြစ်နေတယ်အဲ့ဒါကြောင့်မလို့ရခိုင်တိုင်းရင်းသားတွေကတာဝန်မရှိဘူးလားဆိုလို့ရှိရင်ရှိတယ်ဒါပေမဲ့လို့အဲ့ဒီကိစ္စတွေအလုံးကိုနော်နိုင်ငံတော်ကိုဥဆောင်နေတဲ့အဲ့ဒီအစိုးရမှာပဲသူတို့လောက်ပိုင်ခွင့်ရှိတယ်ဒီလိုသူတို့ဒီကိစ္စကိုမရှင်းနိုင်ဘူးခင်ဗျားတို့ရခိုင်တွေပဲရှင်းရပါဆိုလို့ရှိရင်တော့အဲ့ဒီရှင်းကြရင်တော့ရခိုင်တွေကကျွန်တော်တို့နှီးကျွန်တော်တို့ဟန်နဲ့တော့ကျွန်တော်တို့ရှင်းအောင်ကိုကျွန်တော်တို့ရှင်းကိုရှင်းရမယ့်ကိစ္စဖြစ်တယ
်တစ်ချိန်တည်းမှာပဲတချို့ကသုံးသပ်ကြတယ်ကောလာဟလတွေရှိကြတယ်အခုလောလောဆယ်မှာဟုတ်မဟုတ်တောင်မှတစ်ချိန်တုန်းက AA ဟာအဲ့ဒီ ARS လူလာတဲ့လူတွေနဲ့ ARS မဟုတ်တော့လဲပဲသူ့မတိုင်ခင်အဲ့ဒီဘက်ကဖွဲ့စည်းနေတဲ့အပိယီလှုပ်ထားတာနားလည်မှုလှုပ်ထားတာတွေရှိတယ်လို့သုံးသပ်ကြပါတယ်ဝေဖန်ကြတာရှိတယ်အဲ့ဒါက AA ကညင်းမလားခင်ဗျာ
ဒီဟာကတော့ကျွန်တော်တို့ကဒါဟိုရှင်းရှင်းလင်းလင်းပြောရမယ်ဆိုလို့ရှိရင်တော့နော်ကျွန်တော်တို့ AA ရဲ့ဒါနိုင်ငံရေးကြီးမားချက်တွေကိုဗမာတပ်မတော်နဲ့ဒီဗမာအစိုးရကနေပြီးတော့မှဒါမင်းမင်အောင်လို့ကိုကြိုးစားတဲ့ဒါနိုင်ငံရေးညှိလုံပေါ်လေအဲ့လိုဒီရပ်တဲ့နိုင်ငံရေးဟိုကစားွက်လို့ပဲကျွန်တော်တို့ကအဲ့လိုမျိုးပဲပြောချင်တယ်အခုဒီတကယ်ရှင်းရှင်းလင်းလင်းပြောမယ်ဆိုလို့ရှိရင်တော့နော်အာခါတွေအခုတိုင်ထားတဲ့လက်နက်တွေဟာဟိုဗမာစစ်တပ်ကနေပြီးတော့မိတမျိုးမျိုးနဲ့သူတို့ရသွားတဲ့လက်နက်တွေဖြစ်တယ်ဆိုအဲ့ဒီဥစ္စာကိုနော်နိုင်ငံတကာကလည်းသိတယ်လို့ဒီဗမာတနိုင်ငံလုံးကလည်းသိတယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ကိုအာဆာနဲ့တံတန်းလေးထားပြီးတော့အဲ့လိုမျိုးဒီဟိုမဟုတ်မဟာဆက်စစ်ချက်တွေကတော့ဒါတော်တော်လေးနိုင်ငံရေးရတာဟိုနှိပ်ပတ်တာပဲလို့ကျွန်တော်တို့အဲ့လိုမျိုးပြောရှင်တယ
်။နောက်တစ်ခုက level AA ဟာ UWS ဘာအဖွဲ့လို့ ਨੇ ပေါင်းတယ်ဆိုတော့သူတို့တွေကမူရင်းစင်းနဲ့ပတ်သက်နေတယ်ထွန်းကြီးသူစွာပဲ AA ရဲ့ရံငွေရရှိရတဲ့အတွက်လဲမူရင်းစေဝါလုပ်ငန်းတွေကိုဖွင့်ပေးထားတယ်သူတို့နဲ့ပေါင်းပြီးလုပ်တယ်အဲ့လိုလဲဝေဖန်ကြပါတယ်အဲ့ကိစ္စကြောင့်မူရီစေဝါပြန့်နှံ့လာတဲ့ရခိုင်ပြည်ထဲမှာမူရီစေဝါလမ်းကြောင်းရခိုင်ပြည်ဘက်ကိုရောက်လာတယ်လည်းပဲဒီဟာတွေနဲ့ဆက်ဆက်နေလို့ပြောကြပါတယ်အဲ့ဒါကိုဗာပြန်ပြောချင်တယ်ခင်ဗျာ
ဟိုမူရီစေဝါပြဿနာကကျွန်တော်တို့တကယ်ရှင်းရှင်းပြောရမယ်ဆိုလို့ရှိရင်တော့အခုနောက်ပိုင်းဒီခန့်စီရမိတဲ့မူရီစေဝါတွေအားလုံးဟာတချို့ဟာတွေကပိုင်ဆိုင်မှုတွေဖြစ်နေတယ် ော်တချို့ဟာတွေကြလို့ရှိရင်လည်းဗမာဒီစစ်သားကဒီအရာရှိတွေမွေးစောနဲ့နေပြီးတော့ဖမ်းမိတာတွေရှိတယ်ပူပြီးတော့မောင်းတို့မှာအခုလည်းပဲဟိုဒီတချို့ NLD နဲ့ပတ်သက်တဲ့ပုံကိုယ်တွေအဲ့ဒီမှာမွေးစောနဲ့ဆက်ဆက်ပြီးတော့ဒီဖမ်းမိတာတွေရှိတယ်ဆိုတော့ဖမ်းမိတဲ့လူတွေအကုန်လုံးကိုကြည့်လိုက်လို့ရှိရင်နော်ဒီဗမာတမတော်နဲ့အကုန်လုံးမကင်းရမကင်းကြောင်းလူတွေကြီးတယ်ဟိုအဲ့အကြောင်းမို့လို့ကျွန်တော်တို့ကတော့ဟိုဗမာတမတော်အနေနဲ့ဒီမွေးစောကိုသူတို့မတင်းချုပ်ရှင်လို့မတင်းချုပ်ကြလားမဟုတ်ဘဲနဲ့ဟိုသူတို့ပဲအဲ့ဒီကနေအကျိုးများရနေလို့ဒီကိစ္စတွေကိုနေပြီးတော့လေးလူရှုပြီးတော့ဖွင့်ပေးတာကလားအဲ့ဒီဥစ္စာတွေကတော့တော်တော်လေးဒါမေးခွန်းထုတ်ရှာတွေဖြစ်တယ
်နောက်တစ်ခုကစီရေးအေးအေးရခိုင်တမရောဟာမကြခင်ရပိုင်းအတွင်းကရခိုင်ပြည်ဘက်မှာထူးဆင်းဆင်းတဲ့ရခိုင်ပြည်ဘက်ကိုထိုးပေါက်လာတဲ့အဲ့မှာအစိုးရစစ်တပ်နဲ့ပဋိပက္ခတွေဖြစ်တဲ့တိုက်ပွဲတွေဖြစ်တဲ့ကြားရပါတယ်ဆိုတော့ဒီရခိုင်ပြည်ဘက်ကိုထိုးလာတဲ့ရည်ရွယ်ချက်ဟာအဲ့ဒီဘက်မှာရခိုင်ဘက်မှာပဲခြေကုပ်ယူရမယ်ဆိုတဲ့သဘောများလားခင်ဗျာ
ဒါကတော့ရှင်းပါတယ်ရခိုင်တမတော်အနေနဲ့ရခိုင်ပြည်မှာပြန်ပြီးတော့အခြေဆက်တာကတော့ဒါဘာမှဆန်းတဲ့ကိစ္စမဟုတ်ဘူးကျွန်တော်တို့ကဟိုကိုယ့်မြေကိုယ့်ရေကိုယ့်အိမ်ကိုပြန်ပြီးတော့ကိုယ့်အိမ်မှာကိုနေတဲ့လူကတော့ဒါကျွန်တော်တို့တဘာဝပဲကိုယ့်အိမ်မှာတော့ကိုအိမ်ပြန်ပြီးတော့လာနေမှာပဲဟိုထူးဆန်းတာကတော့နော်ဒီဗမာတမတော်အနေနဲ့ကဟိုရခိုင်ပြည်မှာဘယ်ရခိုင်ကမှဗမာတမတော်ရှိနေတဲ့ဥစ္စာကိုမလိုလားဘူးဒါပေမဲ့လည်းပဲသူတို့ရှိနေတယ်အဲ့ဒါကပဲထူးဆန်းနေတယ်လို့ကျွန်တော်တို့အဲ့လိုမျိုးပဲမြင်တယ်ရခိုင်တမတော်ရခိုင်ပြည်မှာရှိတာကတော့ဘာမှအထူးဆန်းမဟုတ်ပါဘူ
းဆိုတော့အခုရခိုင်ဘက်ကိုထိုးလာတဲ့ဆိုတဲ့သဘောကအဲ့ဒီဘက်မှာပဲအများရန်တဆွဲဖို့လာတယ်ဆိုတဲ့ရည်ရွယ်ချက်ပေါ့အဲ့လိုပြောလို့ရလား
ဟုတ်ပါတယ်ဒါတော့ဟိုသိကြပါတယ်ဘာကြောင့်လဲဆိုကျွန်တော်တို့ကကျွန်တော်တို့ရခိုင်တမတော်ပဲလေရခိုင်ပြည်မှာကျွန်တော်တို့အခြေချမှာပဲကျွန်တော်တို့နေမှာကျွန်တော်တို့နေမှာပဲဒါကတော့ဒါကျွန်တော်တို့ရဲ့ဒါမွေးရပါအခွင့်အရေးလို့ကျွန်တော်တို့ကအဲ့လိုမျိုးပဲပြောခြင်
းနောက်တစ်ခုကျွန်တော်မိရာဒီညမှာရခိုင်မှာအရင်စီပြီးသားလက်နက်ကင်အဖွဲ့အခုတော့အစွမ်းနဲ့ညဉ့်ညံရေးသဘောတူထားတဲ့ ALP နဲ့လည်းပဲတလောင်းကတိုက်ပွဲဖြစ်တယ်ဆိုလို့ကြားပါရတယ်။ဆိုအဲ့ဒီကိစ္စနဲ့ပတ်သက်လို့ကဘာပြောချင်ပါလဲ။ချင်းချင်းချက်ကုန်ကြပြီပါညာဆိုတာဘာကြောင့်ဖြစ်ရသလဲ။နိုင်ငံရေးအဖြစ်ကွဲလွဲရသလား။နယ်မြေသူသလားစသဖြင့
် ALP ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒါအခုလုံးလုံးချိန်မှာတော့ကျွန်တော်တို့သိပြီးတော့ဒီဘယ်လိုပြောမလဲ။ခေတ္တထူးထူးတော့ကျွန်တော်တို့ပြောပြရမရှိပါဘူး။ဟိုနောက်ပိုင်းကျမှပဲကျွန်တော်တို့ဘက်ကထုတ်ပြန်ချက်တွေထုတ်ကြရတယ်ကျွန်တော်တို့ဆက်လာပါလိမ့်မယ်အဲ့ဒီခါကျမှပဲကျွန်တော်တို့ဒါဟိုပြည်သူကိုရှင်းရှင်းလင်းလင်းကျွန်တော်တို့ဘက်ကဟိုရှင်းပြသွားဖို့ရှိပါတယ
်အခုနှစ်ဖက်ဆက်ဆံရေးအခြေအနေကတင်းတင်းမာမာပဲလားခင်ဗျာအဲ့တော့တစ်ဖက်နဲ့တစ်ဖက်ပဋိပက္ခကိုဆောင်နေကြသလားလက်ရှိမှာဟ
ိုအခုလက်ရှိမှာတော့ ALD ကတော့ဒီဘက်ကျွန်တော်တို့နဲ့ဆက်ဆက်တဲ့နေနေတွေမှာတော့သူတို့မရှိတော့ပါဘူးမရှိတော့တဲ့အတွက်ကြောင့်မလို့ဘာပြဿနာမှလည်းလုံးလုံးသိမှာတော့မရှိဘူး
အနောက်ဆုံးမိကျင်တဲ့အပိုင်းတစ်ခုကတော့ညဉ့်ညံရေးပိုင်းဖြစ်ပါတယ်အခု27ရာစုရဲ့ပင်လုံးဤလာကန်လုံနေကြတဲ့အထက်မှာတတိယအစည်းအဝေးလာတော့မယ်ဆိုတော့အဲ့ဒီမှာ AA အနေနဲ့သော်လကောင် AA အပါဝင်ဖွဲ့စည်းထားတဲ့မြောက်ပိုင်းအင်အားစုတွေအလုံးနဲ့သော်လကောင်ပါဝင်နိုင်မဲ့အလားအလာဘယ်လောက်ရှိပါလဲခင်ဗျာ
ဒါကတော့ဒီအစိုးရနဲ့တပ်မတော်ပေါ်မှာအများကြီးမူတည်တယ်လို့ကျွန်တော်တို့မြင်နေကြဘာဖြစ်လို့လဲဆိုလို့ရှိရင်ကျွန်တော်တို့ကဒီအခုဖြစ်နေတဲ့နှစ်ပေါင်း80ဖြစ်နေတဲ့ပြည်တွင်းစစ်ပွဲကကျွန်တော်တို့ဒီအမျိုးသားရေးဒါတန်းတူမှုမရှိလို့ဖြစ်နေတဲ့ပြဿနာ။ဟိုနိုင်ငံရေးအာဏာတွေအလုံးကိုလူမျိုးတစ်မျိုးတွေကဖိနှုံပြီးတော့မှဟိုတိုင်းပြည်တစ်ခုလုံးကဟိုအခွင့်အရေးတွေကိုအကုန်လုံးလူမျိုးတစ်မျိုးတွေကနေပြီးတော့မောင်းပိုင်ကြီးထားတဲ့ကိစ္စအဲ့ဒါကြောင့်မို့လို့ဒီဟိုဥစ္စာကပြဿနာကဖြစ်နေတာ။ဆိုတော့အဲ့ဒီနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းအရကျွန်တော်တို့ပြေလည်အောင်ဖြေရှင်းနိုင်မှတာလည်းအခုဖြစ်နေတဲ့ပြည်တွင်းဒီမြေကြီးကဒါနင်းသွားမယ်။အဲဒါကြောင့်မို့လို့ဒီနိုင်ငံရေးရတုဆုံဆင်းရဲဟာတော်တော်အရေးကြီးတယ်။ဘလောက်ပဲအပြစ်ခရသေးရေကိုစာရွက်ပေါ်မှာလက်မထိုးတာထိုးတာဟိုနိုင်ငံရေးရဖြစ်ရှင်းလို့ဒီနိုင်ငံရေးပြဿနာတွေကိုမပြေလည်ဘူး။အမျိုးသားတန်းတူရေးမဖြစ်နိုင်ဘူးဆိုလို့ရှိရင်တော့ဒီဟာကပြန်ပြီးတော့ဒီဟိုနင်းကြေးကပြန်ပြတ်သွားမှာပဲ
။တော်လှန်ရေးအင်အားစုတိုင်းကဒါနိုင်ငံရေးအဖြစ်ဖြစ်ရှင်းရမယ်လို့မြင်ရပါတယ်တကယ်တမ်းလည်းပဲနိုင်ငံစီးရေးဆိုတာလက်နက်ကင်တယ်ဆိုတာနိုင်ငံရေးအဖြစ်မပြေလည်လို့ဖြစ်လာရတဲ့နောက်ဆက်တွဲခဲ့ရပါဒါပေမဲ့ဘူးလို့လို့ဆိုအခင်းအကျင်းကိုကြည့်ပြီးတော့အဲ့ဒီမကြခင်မှာကျင်းပလာမယ်ဆိုတဲ့အဲ့ဒီ27ပင်လုံရဲ့တတိယကျင်းအစီအွေးနဲ့ပတ်သက်ပြီးတော့အလားလားဘလောက်စီလို့မြင်ပါလဲ
အခုလုံးလုံးစီအနေထားရှိအောင်တော့ဟိုတိုက်ပြီးတော့အလားလားမရှိသေးဘူးလို့ပဲကျွန်တော်တို့သုံးသပ်လို့ရတယ်ဘာကြည့်လို့လဲဆိုလို့ရှိရင်ကောင်းဆန်းစုကြည်ဦးဆောင်တဲ့အစိုးရကနေပြီးတော့အခုဒီငင်းရဲ process ကိုတွားနေတယ်ဒါပေမဲ့လို့တစ်ခါမှလည်းပဲဒီဗမာတမ်းတော်ကနေပြီးတော့တိုင်းရင်းသားဒေသတွေမှာထိုးစစ်ကြီးတွေကိုနေရာတိုင်းမှာလုပ်နေတယ်အခုကျွန်တော်တို့ရခိုင်ဒေသမှာလည်းလုပ်နေတယ်ဟိုပလောင်ဘက်မှာလည်းလုပ်နေတယ်ကချင်ဘက်မှာလည်းလုပ်နေတယ်ပိုကမ်းဘက်မှာလည်းလုပ်နေတယ်အဲ့လိုမျိုးသူတို့ထိုးစစ်ကြီးတွေလုပ်နေတယ်အဲ့ဒါကြောင့်မို့လို့အော်သူတို့ရဲ့အခုမူဝါဒကိုကြည့်ရတာကမိတစ်ဖက်ကြီးတစ်ဖက်လိုပဲပြောရမလားမဟုတ်ရင်စီးရရဟိုအနိုင်ကျပြီးတော့ဖျားပေးမယ်လို့ပဲဟိုတုံ့ပြန်ရမလားအဲ့လိုမျိုးတွေဖြစ်နေတယ်ဟိုအဲ့ဒါကြောင့်မို့လို့ဒီမိန်းမကြီးနည်းနည်းဝေးနေအောင်မလားလို့အဲ့လိုပဲတုံ့ပြန်လို့ရတယ်လား